ချန်ဒီနယ်ကငလျင်တန်းခံခဲ့ရတဲ့ပြည်သူတွေအတွက်ရှမ်းစာပေနဲ့ယဉ်ကျေးမှုဖွဲ့ကရန်မုံငွေရှာဖွေရေးအစီအစဉ်တရက်ကိုလှုပ်ရှားဆောင်ရွက်နေပါတယ်။ငလျင်တင့်ဒေသတွေရဲ့လက်ရှိအခြေအနေကိုမှတ်တမ်းတင်ရိုက်ကူးထားတဲ့ဓာတ်ပုံဗီဒီယိုတွေနဲ့တေးတချင်းဆက်ဆိုပြီးတော့စီဒီခွေဖြစ်ရှမ်းပြည်နယ်အတွင်းဖြန့်ဝေကရန်မုံငွေရှာဖွေဖို့စီစဉ်နေတဲ့အကြောင်းကိုအဲ့ဒီအဖွဲ့ထဲမှာပါဝင်တဲ့ဦးဆိုင်ဝင်းမြင့်ကပြောပြပါတယ်။
ကျွန်တော်ဒီတားပြန်မှာဖြစ်ပြတဲ့ဆိုအားလုံးပေါ့နော်ကျွန်တော်ဗီဒီယိုရိုက်ထားတယ်ဒီရွာအားလုံးပေါ့ပြက်စီနေတဲ့အိမ်တွေအဲ့ဒါကျွန်တော်ရိုက်ထားတယ်အဲ့ဒီမှာတခြင်းစာသားပေါ့ရှာတခြင်းပေါ့နော်ကျွန်တော်လူသားပါဆိုတဲ့ဥစ္စာကိုကျွန်တော်တို့ကတခြင်းပုံစံပေါ့အဲ့ဒါထည့်ပြီးတော့မှလုပ်လိုက်တယ်အဲ့ဒီခွေရောတော့ကျွန်တော်စိုင်းဝင်းဖြစ်ဆိုတဲ့ပုဂ္ဂိုလ်ကတော့သူကအလကားဖြန့်ပေးတာပေါ့ဆိုတာလဲရှာဆိုကြပါပဲဆိုတော့ချိန်တော်မျိုးကနာမည်ကြီးတဲ့နောင်နာရဲ့နောင်နာနောင်နာကျင်စီရဲ့ဆက်စုံနုံရဲ့အစရှိမောနာမည်ကြီးတဲ့ပုဂ္ဂိုလ်၄ယောက်ပေါ့ရိုက်တာကတော့ကျွန်တော်ဒီပလဲဖြူကတော့ရိုက်ပြီးတာပေါ့အလကားရိုက်ပြီးတော့ပတ်စံမရှိပါဘူးအဲ့ဒါအချင်းကိုကျွန်တော်ရင်ချနိုင်မယ်။ချရင်တချင်းကသာသာအားလုံးကလူတို့အားလုံးပြီးသွားမယ်ဆိုလို့ရှိရင်တော့ကျွန်တော် space show ပုံစံပေါ့နော်။ဒီတိုင်ရန်တို့ဒီဘောတို့အဖက်ကိုကျွန်တော်တို့ကစလုပ်နေ။ဆိုပြီးတော့ဒီချိန်တော်ဖက်မှာကျွန်တော်လုပ်မယ်။တစ်စိတ်သွားမယ်။မင်းရအစရှိပြေပေါ့။ဒီအရှိပိုင်းရှမ်းပြည်ဖက်ကိုကျွန်တော်တို့ပို့တော့စဉ်းစားထားတာပေါ့နော်။အဲ့ဒီ check ကတော့ရမုံရှာဖို့ပေါ့
။ဒီစီစဉ်ဖြစ်မြောက်ရေးအတွက်ရှမ်းစာပေနဲ့ယဉ်ကျေးမှုဖွဲ့တာမကပြည်သူလူထုကလည်းဝိုင်းဝန်းပံ့ပိုးကူညီတဲ့အကြောင်းကိုလည်းပြောပြပါဗျာ။
အဥဆောင်တာတော့မဟုတ်ဘူးဒီကျွန်တော်စာပြင်ပြဖို့ပြောလို့ရပါတယ်ဒါပေမဲ့ကျွန်တော်ကစဉ်းစားတာတော့ဒီဟာဒီတကယ်ကူညီတဲ့ဒီကျွန်တော်ချိန်တော်ကဗုဒ္ဓဘာသာဝိဇ္ဇပိတ်ဆရာတော်ပေါ့နော်ဝိဇ္ဇပိတ်ဆရာတော်တော့တကယ်အချိုးမှာတည်းလုတ်ခဲ့တယ်လေလင်းမှာတော့လုတ်ခဲ့တယ်ဆိုတော့ကျွန်တော်ဒီဝိဇ္ဇပိတ်ဆရာတော်ပဲကျွန်တော်ဒီဥတိုင်းလျှောက်ပြီးတော့မှအဥဆောင်ခိုင်းကောင်းမလားလို့တော့ကျွန်တော်ချင်းချင်းတော့ပြောရင်ဆိုတော့ဆရာတော်ကတော့ဒီဆံမလေးကြီးရင်းတော့လုံနိုင်တယ်ခိုင်းနိုင်လည်းရှိရင်လေအဲ့တော့ကျွန်တော်စဉ်းစားလုပ်နေတာကျွန်တော်တော့ဒီလုပ်ရဲဆိုတာကအားလုံးဝိုင်းလုပ်တဲ့ပုံစံပဲတစ်ဆူတစ်ဖက်တဲ့ပုံစံတော့မဟုတ်ဘူးလေကျွန်တော်ကျိုင်းတော်မှာကြတော့အားလုံးညီနေကြပါတယ်ဆိုင်သားများအားလုံးမှာဆန်းရကချင်းပဲပြည်ရင်အခါလာကိုစသဖြင့်ဘုရားဘာသာကြီးလက်မခဲချဗျာ
မလျင်တင့်ပြည်သူတွေဟာအခုထိစားဝတ်နေရခက်ခဲတွေကြုံနေရဆဲဖြစ်တဲ့အပြင်အကူအညီတွေလည်းလိုအပ်နေဆဲဖြစ်တဲ့အကြောင်းကိုဦးဆိုင်ဝင်းမြင့်ကပြောပြပါဗ
ျ။လိုအပ်တာကတော့ဟိုတချို့နေရာမှာကျတော့ရေပျောက်သွားတယ်တချို့ရေမတက်မပေါ့နော်တကယ်လို့ရှိနေတယ်။အခုတော့စူးစမ်းလို့နေတာကလက်ရက်တွင်းနေပေါ့အဲစူးစမ်းပြီးတော့ရိုက်နေတယ်အားလုံးတော့မဟုတ်ဘူးဗျတချို့ရွာတော့ပါပဲတချို့တော့ကျွန်တော်ဒီမန်လင်းကြောကြတော့နည်းနည်းကောင်းတာရှိရင်ဒီတွေပါလေပြည့်စည်တဲ့မရှိဘူး။ဒီမှာကဆိုတော့ချောင်းရည်နီးတယ်ဆိုတော့ရေကတော့အကြီးအကျယ်ပြဿနာပုံနေတဲ့အလားတော့မဟုတ်ပါဘူး။အချက်ကျတော့နည်းနည်းပါးပါးရှိတဲ့ပုံစံတော့ပဲလေ။အကူညီရတော့ရှင်းကြတော့အများကြောင့်လိုအပ်တယ်။လူတွေကတော့စိတ်တက်ပြီးနေရေကျွန်တော်လောက်ရမယ်စိတ်တက်ချောက်ဆိုင်တယ်။ငလင်းဆက်လို့မလားဆိုတော့ဆိုရင်မှုရှိတာပေါ့။ကျွန်တော်မြင်တာကဒီဖက်ပိုင်းမှာကဖြစ်နိုင်လို့ရှိရင်ဒီငလင်းကြောနဲ့ပတ်သက်လို့ရှိရင်တော့ဒီအသိပညာပေးအပိုင်းနည်းနည်းပါးပါးလုပ်ပေးလို့ရှိရင်တော့လူထုအနေနဲ့နည်းနည်းစိတ်သက်သာရမယ်လို့တော့ကျွန်တော်ယူဆရတယ်။အခုကကျွန်တော်အားကိုးနေရတာယူရီးယားလိုင်းကပြည့်စည်နေရတာ။ယူရီးယားခြံတော်တော့ပြနေတယ်။ကျွန်တော်လင်းကြောပြီးဖြစ်တယ်။အဲဘယ်နာမှာအလုံးနေတယ်ဆိုတော့ဇာတော့ကျွန်တော်ဒီယူရီးယားလိုင်းကိုအားကိုးပဲကြည့်နေတော့။အဲကျွန်တော်ဒီတစ်ပိုင်းမှာတော့အဲ့ဒါအဲ့ဒါပိုင်းတော့စိတ်လုတာတော့မတွေ့ရဘူးကြီး။အဲစီးပွားရေးကတော့စိတ်ဘာမှမဖြစ်နိုင်ဘူးလေ။ဒီချိန်မှာတို့ကဒီတိောက်ရေးနေတော့ပါလုတ်ပြီးနေတယ်။ဒီနေရာမှာကြာတော့လေဒီကျွန်တော်တို့လုတ်ပိုင်ခွင့်တော်မှဟိုကွန်ပင်မိန်မကြတာလည်းရှိလေ။ဆက်ကငလင်းလည်းနည်းနည်းလုတ်ဖြစ်နေသော်တချို့ကြတော့တိတ်မဆောက်ရည်သေးဘူး။အနာနာပိုင်ကတော့ဒီဝီခန္ဓာကလည်းလာပြီးတော့ဆောက်ပေးမယ်ဘာညာတော့ပြောနေနေ။ဒါအခုတည်းကတော့ပကောင်လည်းတော့မပေါ်သေးဘူး
။ရှမ်းပြည်နယ်ကငလင်းတန်းခံခဲ့ရတဲ့ပြည်သူတွေအတွက်ရှမ်းစာပေနဲ့ယဉ်ကျေးမှုဖွဲ့ကရမုံငွေရှာဖွေရေးအစီအစဉ်အပြင်ဒီငလင်းတဲ့ပြည်သူတွေရဲ့လက်ရှိနောက်ဆုံးအခြေအနေအကြောင်းကိုစူးစီးတင်ပြခဲ့တာပါရှင်။